ကဲ့ဒေါက်တာမင်းဦးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးဒီကျန်းမာရေးလုပ်ငန်းတွေအားနယ်လာချိန်မှာပေါ့နော်အိန္ဒိယနိုင်ငံတွေမှာကဒီကူးစက်မြန်တဲ့ပိုးမျိုးခွဲတစ်ကခေါင်းထောင်တက်လာတာမျိုးမြန်မာနိုင်ငံတဲကဝင်လာပြီးတော့ဒီကိုဗစ်တတိယလှိုင်းဖြစ်လာမှာကိုစိုးရင်ရတာအတွက်ဘလို့ကြိုတင်ပြင်ဆင်ကာကွယ်တင်တာကိုအဓိကဆွေးနွေးမှာမျိုးအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းအခုကျွန်တော်တို့ရဲ့အနေထားရာဗမာပြည်ကိုဝင်နေပြီလားစစ်တပ်အုပ်ချုပ်ရောမသိဘူးကျွန်တော်တို့ကအခုကကိုဗစ်ကာကွယ်ဆေးကပေါ်လာတယ်ပိုတချိန်တော့ Spanish flu ကကာကွယ်ဆေးမရှိဘဲနှစ်နှစ်လောက်ပါသွားလိုက်ရတာဟိုကျွန်တော်တနေ့အတွင်းမှာပဲကာကွယ်ဆေးတွေပေါ်လာတော့ကိုယ်နိုင်ငံကလည်းကာကွယ်ဆေးတွေကိုမှားထားတယ်ပို့တာတွေရှိတယ်ဝယ်ထားတယ်နောက်ပိုင်းအာနာသိမ့်သွားတဲ့ခါကျဒီတစ်ဆိုးရထိုးပေးမဲ့ကိုဗစ်ဆေးကိုယုံကြည်မရှိဘူးဒါအပြင်ကိုဗစ်ကခုနစစ်ဆိုးရခေါင်းဆောင်ကပြောလိုက်တာဒီအိန္ဒိယကာကွယ်ဆေးရောဟိုတရုတ်ကာကွယ်ဆေးရောရုရှားကာကွယ်ဆေးရောထိုးပေးမယ်ဆိုတဲ့စကားတွေသူ့ရဲ့မိကွန်းထဲမှာပါတယ်တရုတ်ပြည်ကနေပြီးတော့ကာကွယ်ဆေးတွေ5သိန်းလို့ရောက်လာပြီဆိုတာမျိုးတွေပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်ဒီကာကွယ်ဆေးထိုးခဲ့တဲ့အနေအထားနဲ့အခုလက်ရှိနောက်ဆုံးအနေအထားကိုရောနည်းနည်းရှင်းပြလို့ရမှာဆရာ
အဲ့တော့ငကိုတော့ကိုဗစ်ရှိကိုကျွန်တော်က28ရက်ချာပြီးထိုးပေးရမှာပေါ့နော်နှလုံးထိုးတာအဲ့တော့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေအမှတ်တွေပေါ့နော်ကျွန်တော်တို့နေပြည်တော်မှာလွတ်တော်မကျင်းပခင်ဇန်နဝါရီလထဲမှာထိုးပေးလိုက်တာကျွန်တော်ပြောရရင်28ရဲ့ဆိုတော့လေးဘက်ပြည့်တဲ့နေ့မှာတို့ဒုတိယကြိမ်မထိုးထောင်ထဲကုန်ရောက်ကုန်ပါပဲ။နောက်အဲ့တော့ဒီဟာအကြံတဲ့လူတွေလည်းပထမပိုင်းတန်းမာကြီးဟိုနန်းတွေကိုလည်းထိုးပေးထားတယ်။တို့ကလည်းစီစဉ်နေလို့ပြီးတော့ပြည့်ကုန်ကြတဲ့ခါကျတော့28ရဲ့မြောက်မှာဒုတိယကာကွယ်ဆေးမထိုးနိုင်ကြအောင်။ထိုးရတဲ့ခါကျတော့အဲ့တော့ကိုဗစ်ပထမထိုးထားတဲ့ကာကွယ်ဆေးကထိရောက်ခဲ့လာပေါ့။အဲ့တော့နှစ်ကြိမ်ထိုးမှသူကပြည့်ပြီးပါဆိုတာတော့မှ95ရာခိုင်နှုန်းလောက်ကျွန်တော်တို့ကာကွယ်ပေးနိုင်မှာ100ရာခိုင်နှုန်းမဟုတ်သေးဘူး။အကျဉ်းမဲထိုးထားလို့90ရာခိုင်နှုန်းလောက်ကခုန3လလောက်လဲကြာတော့တဖြည်းဖြည်းနဲ့တို့ရဲ့ဆွမ်းအားတွေကပြန်ကျလာအောင်ကျလာမကာကွယ်နိုင်တော့ဒီပထမဆေးကာကွယ်ထိုးပြီးတော့လုံးစည်းပတ်စည်းမကာကွယ်နိုင်တဲ့အပြင်ထပ်လဲဒုတိယအကြိမ်မထိုးရဘူးအဲ့တော့ကျွန်တော်တို့ကဒီ CDC တို့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ရဲ့ကာကွယ်ဆေးထိုးကိုပြန်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့ကဒီ28ရက်ပေါ့နော်4ဘတ်မကဘဲနဲ့6ဘတ်ကြာမှထိုးလဲရပါတယ်အဲ့တော့12ဘတ်ဆိုရင်တော့မှကျွန်တော်က3လဖြစ်သွားပြီနော်အခု3လအတွင်းမှာစစ်တပ်ကပြန်မဲ့ထိုးပေးမယ်ဆိုပြီးတော့65နှစ်တက်တွေလာခဲ့ကြပါသူရန်ကုန်မြို့မှာလိုက်ပြီးမော်လော့စပီကာနဲ့អော်တယ်သွားမထိုးကြဘူးဘာကြောင့်လဲဆိုစစ်တပ်ကခုနပြောတော့ပါလား COVID-19 ရဲ့ဆိုင်ကူး21မပြီးသေးဘူးကူး21ကအရေးတော်ပုံပြည်ဦးတော်လန်ရေးပြီးပြအောင်ချမယ်သူတို့ရဲ့အမိတ်နေနာမခံဘူးသူတို့လောက်တာတွေမယုံဘူးဆိုတာမျိုးနဲ့စန့်ကျင်ကြတာပေါ့နော်အဲဒီတော့စစ်တပ်ဘက်ကလည်းကာကွယ်ဆေးထိုးတာမအောင်မြင်ဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီ COVID ကာကွယ်ဆေးထိုးဖို့လက်ရှိဖြစ်နေတဲ့အဟန့်အားတွေကိုဘလို့ကြော်လွှားဖို့အကြံပြုခြင်းလဲဆရာ
အဲ့တော့တစ်ဖက်မှာလည်းပြန်ကြည့်ရင်အမျိုးသားညီညွတ်ရေးအစိုးရပေါ့နော်တစ်ဖက်ကအစိုးရဖွဲ့လိုက်ပြီးဝန်ကြီးဌာနတွေကျန်းမာရေးဝန်ကြီးတွေပါတယ်လည်းပေါ်လာပြီသူတို့ကလည်းအခုသူတို့လက်ထက်မှာယူထားတဲ့ကာကွယ်ဆေးတွေကိုအခုသူတို့ပြောတဲ့လွတ်မြောက်နေမြေတွေကိုရွှေ့ပြောင်းယူဖို့သူဒီမှာတောက်ရတဲ့အချိန်မှာအဲ့ဒီလွတ်မြောက်နေမြေတွေကိုပို့ပြီးတော့အဲ့ဒီနေမြေတွေကစထိုးမယ်ဆိုတဲ့အားမျိုးတွေကျွန်တော်အတန်ကြားလာရတာပေါ့နော်ဆိုပါတော့ဒီထိုင်းနယ်ဇက်မှာပြန်ထိုးမယ်မီဇိုရမ်နယ်ဇက်မှာထိုးမယ်ဆိုတဲ့စီမံကိန်းတွေဒါကောင်းတဲ့လုပ်ရပေါ့နော်အဲ့တော့လွတ်မြောက်တဲ့နယ်မြေမှာလူတွေထောင်တဲ့တောင်းတဲ့ချီပြီးတော့အဲ့အိန္ဒိယနယ်စပ်ကိုအမြန်ဆုံးထိုးပေးနိုင်ရင်ကောင်းတယ်အဲ့တော့တစ်ခါမှလည်းဒီစစ်တပ်ကလူတွေယုံကြည်မှုမဖြစ်တော့ဘလို့လုပ်မလဲဆိုတာ UN လိုအဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းကနေပြီးတော့သူတို့ဂါဗီလိုကာကွယ်ဆေးတွေကိုထိန်းချုပ်တဲ့လူနန်းတဲ့အဖွဲ့တွေရှိတယ် COVID facility တို့အဲ့တော့အရေးပေါ်ဗမာပြည်အတွက်ကုလသမဂ္ဂသို့ဒီမို့ UN အဖွဲ့အစည်းတွေ WHO UNICEF ပေါ့ဗျာ UNFPA နောက်ဒေါက်တာမျိုး UNOBS ပေါ့ UNDP ပေါ့ဒီလိုအဖွဲ့အစည်းတွေကနေကြံ့မှတ်ပြီးတော့ထိုးပေးရင်တော့ပြည်တွင်းပေါ့နော်ခုနပြောတဲ့အစိုးရလုံးသမျှဒီဘက်ကစစ်တပ်လုံးသမျှကိုဘယ်သူမှတော့ကျွန်တော်တို့မယုံကြည်သေးဘူးသူတို့စေယုံအသက်ဖွင့်တာလဲလူတွေကမယုံကြည်သေးဘူးသူတို့ဒုလက်တဆုပ်စာလောက်နဲ့လုပ်နေကြတာအဲ့တော့လူတွေအတွက်ကိုကျွန်တော်ကတော်တော်လေးစိတ်ပူတာလေကိုဗစ်ကာကွယ်ဆေးရှိရတဲ့ဘယ်လိုစီမံကိန်းတွေနဲ့ဘယ်လိုလုပ်ကြမှာလဲပေါ့နော်တစ်ဖက်ကဒီဆက်ကောင်စီရဲ့အဲကျမ်းမာရေးကလည်းကောင်းကောင်းတက်မဝင်သေးတော့ကျမ်းမာရေးခန္ဓာကြီးတစ်ခုလုံးကတော်တော်များများပြိုလဲသွားတော့ပြန်လဲထူထောင်မှုကအင်မတန်စိတ်ပူစရာပါ
ဟုတ်ကဲ့ဆရာတစ်ဖက်မှာကဒီကိုဗစ်ဖြစ်နှုန်းတွေဘလောက်ထိရှိတာကိုလက်တွေ့မသိနိုင်တာပေါ့နော်စစ်ဆေးမှုတွေနေတဲ့ခါကျတော့ဖြစ်နေတဲ့ထင်မြင်တွေလည်းစိတ်မပူတာလည်းပါမှာပေါ့နော်အဲ့ဒီတော့ဖြစ်လာခဲ့ရောဆရာကြီးဒီလက္ခဏာပိုင်းနဲ့ပတ်သက်ပြီးတော့အရင်လိုပဲလားပြောင်းလာတာတွေရောရှိသလားဆရာကြီးကြိုပြီးတော့သတိပြုမိနေအောင်လို့
ကိုဗစ်ကလက္ခဏာတွေမှာအရင်တော့အသက်ရှူချက်တဲ့မောတယ်ချောင်းဆိုးတယ်ဆိုတာမှနေနောက်ပိုင်းအနှံ့ပြောက်တယ်အရသာပြောက်တယ်နောက်ထပ်အခုဘာတွေထပ်တွေ့လာလဲဆိုတော့ကိုလက်မအီမသားဘိုက်နာမျက်မေးရောင်ပေါ့မျက်စိနာအခြေချောက်တွေလက်တွေမှာအနီးပင်တွေထွက်ရောင်ကိုင်းအဲ့လိုတွေပါလာပြီဗျအဲ့တော့လက္ခဏာတွေကလည်းပြောင်းလဲလာတယ်virus ကသဘောတဘာဝကလည်းမျိုးရိုးဗီဇတွေထပ်ထပ်ပြောင်းလာတယ်ဆိုတော့ အခုလက်ရှိထုတ်ထားတဲ့ပါဝယ်ဈေးတွေကတော့ဒီမျိုးရိုးဗီဇာပြောင်းတာတွေကိုနိုင်ပါတယ်လို့တော့ကမ္ဘာအသက်မှာတော့လုပ်နေကြတယ်အင်္ဂလန်လိုနိုင်ငံတွေမှာအများကြီးထိန်းချုပ်ထိုးနိုင်တဲ့တို့ကြောင့်သူတို့တော်တော်လေးထိန်းချုပ်ထားနိုင်တယ်အမေရိကန်မှာလည်းတော်တော်လေးကာကွယ်ဈေးနဲ့လည်းတော်တော်ထိန်းချုပ်ထားနိုင်တယ်အိန္ဒိယမှာကာကွယ်ဈေးထုတ်နေပေမဲ့လည်းမနိုင်မနှင်းပေါက်ကွဲနေတာတွေရှိတယ်မလုံလောက်ဘူးလို့ပြောလာတော့သူတို့နိုင်ငံတွေရထားတဲ့ကာကွယ်ဈေးနောက်ထပ်ရမယ့်ကာကွယ်ဈေးအရင်အစိုးရလက်ထက်ကပေးထားတဲ့ပတ်စံနဲ့ဝယ်ထားတဲ့ကာကွယ်ဈေး23သန်းလူဦးရေ23သန်း30လောက်ကိုသူတို့ထိုးပေးမယ်လို့မှန်းထားတဲ့စီမံကိန်းတွေအကုန်လုံးပြတ်ကုန်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအနေထားမှာဒီကိုဗစ်ဖြစ်လာနိုင်ခြေအတွက်ပေါ့နော်ကာကွယ်နိုင်ဖို့ပြည်သူတွေကိုအဓိကပါမှားခြင်းလဲဆရာကြီး
ကျွန်တော်တို့စိတ်ပူစရာကလူတွေကတော့တိုက်ပွဲလေးဖြစ်နေတယ်အဲ့တော့ဒီလူမှုနဲ့စစ်တပ်နဲ့တိုက်ပွဲဖြစ်နေတာအဲ့တော့ဟိုစပိန်ဖလူးတုန်းကလို့ပဲပထမကမ္ဘာဆက်ပြီးရဲ့နောက်ပန်ဒမစ်ကြီးပေါ့နော်ဒီစပိန်တုတ်ကွေးကြီးရဲ့တကမ္ဘာလုံးပေါက်ကွဲသွားတာဗမာနိုင်ငံပြန်ပေါက်ကွဲသွားမလားဆိုတာကျွန်တော်စိတ်ပူစရာပဲဒါပေမဲ့ကံကောင်းတာလေးတစ်ချက်ကတော့လူတွေတော်များများတော့မတ်စတာတော့တွေ့ရပါတယ်ဈေးပဲသွားသွားကျွန်တော်တို့ခြီးပဲတက်တက်ပေါ့ဒါပေမဲ့လည်းလူချင်း6ပေခွာတာတို့ကျွန်တော်တို့သိမတွေ့ရဘူးလက်တွေအမျိုးမျိုးကင်တွေပြီးတော့ hand sanitizer လက်ဆေးဓာတ်တွေသိမတွေ့ရတော့ဘူးလူတိုင်းလူတိုင်းငါတို့ဟာ921ကတော့အရေးကြီးတယ်မှန်တယ်နေဦးတော်လိုင်းရအောင်ရမယ်တစ်ချိန်ထဲမှာပဲငါတို့ covid ကြောင့်မသေစေရဆိုတဲ့စိတ်လေးထပ်ပြီးတော့ covid ကိုလည်းလိုက်နာကြပါအရေးတော်ပုံတသားရဲပုံများကိုကျွန်တော်မှားကြခြင်းပါဒီကြားထဲမှာဒီကိုဗစ်နဲ့ရောဂါန္တရာကနဲ့တသနာကတွဲပြီးတော့လူတွေသေချာပျက်စီးမှာဆိုရင်လည်းတွေ့ကြအောင်အရေးတော်ပုံတက်လာများတော့ကိုဗစ်ကာကွယ်ဆေးရေးလေးတွေလည်းမိမိခိုးတိုင်းမိမိအားစာကာကွယ်မယ်ဆိုတာနဲ့ယူဆိုင်ကြပါလို့တော့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်